ကူညာဝဲအောင်ပြောပြသွားတာဖြစ်ပါတယ်အခုနောက်ဆုံးနေပြည်တော်မှာကျင်းပခဲ့တဲ့နိုင်ငံတော်သမ္မတနဲ့တွေ့ဆုံပွဲနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဝေဖန်လိုက်တယ်လို့နိုင်ငံရေးအနှစ်သာရရှိပြီးတော့အဓိပ္ပာယ်ပြေဝတဲ့တွေ့ဆုံဆွေးနွေးပွဲတွေအများစတင်တဲ့အကြောင်းသဘောထားထုတ်ပြန်လိုက်ပါတယ်ဒီချိန်ထဲမှာပဲပြည်တော်စုလွှတ်တော်ကအတည်ပြုထားတဲ့6ပွင့်ဆိုင်ဆွေးနွေးပွဲကိုရှောင်ရှားတာမျိုးမဖြစ်တဲ့အကြောင်းလည်းထောက်ပြလိုက်ပါတယ်ဒီချက်ဒီပေါ်နိုင်ငံရေးလီလာတုံးသက်သူတွေနဲ့ပါတီခေါင်းဆောင်တို့ရဲ့အမြင်သဘောထားဘယ်လိုရှိသလဲဆိုတာကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကစူးစီးပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့နိုင်ငံတော်သမ္မတနဲ့နိုင်ငံရေးစီရေးခေါင်းဆောင်တွေတွေ့ဆုံပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ဆွေးနွေးခဲ့တာတွေကိုဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ်ဒီဆွေးနွေးချက်ဟာပါတီဗဟုအလုံးမှုဆောင်အဖွဲ့ဆုံးဖြတ်ချက်အရဖြစ်ပြီးဒီမိုကရေစီအသွင်ကူးပြောင်းရေးငြိမ်းချမ်းရေးနဲ့2015ရွေးကောက်ပွဲဆိုပြီးခေါင်းစဉ်အလိုက်ဖော်ပြပါတယ်နိုင်ငံတော်သမ္မတနဲ့တွေ့ဆုံတဲ့ဆွေးနွေးပွဲအပေါ်မှာတော့ဒီဆွေးနွေးပွဲဟာနိုင်ငံရေးအရာအနှစ်သာရရှိတဲ့ဆွေးနွေးပွဲလို့သတ်မှတ်ဖို့ခက်ခဲကြောင်းနဲ့နိုင်ငံရေးအနှစ်သာရရှိပြီးအဓိပ္ပာယ်ပြေဝတဲ့တွေ့ဆုံဆွေးနွေးပွဲတွေအများဆုံးစတင်ပြီးစင်စစ်မပြတ်ဆောင်ရွက်တင်ကြောင်းဖော်ပြပါတယ်တစ်ဆက်တည်းမှာတော့ပြည်ထောင်စုလွှတ်တော်ကအတည်ပြုထားတဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲကိုအစိုးရကဆောင်ရွက်တာမရှိသေးကြောင်းနဲ့ငင်းချမ်းရေးပြည်စင်ကိုအကြောင်းပြပြီးအမျိုးသားပြန်လည်စီးလုံးညီညွတ်ရေးဆွေးနွေးပွဲဥပမာ6ပွင့်ဆိုင်ဆွေးနွေးပွဲကိုရှောင်ရှားတာမျိုးမဖြစ်တင်ကြောင်းလည်းထောက်ပြထားပါတယ်မြန်မာနိုင်ငံရေးလေးလာတုံးသက်သူဒေါက်တာရံမျိုးသိန်းကတော့ NLD ရဲ့ထုတ်ပြန်ချက်အပေါ်သူ့သဘောထားကိုအခုလိုပြောပါတယ
်ပြည်ထောင်စုအစိုးရအနေနဲ့တကယ်အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ပြည်ဝင်ငြိမ်းချမ်းရေးကိုတကယ်လက်တွေ့ကျကျဖော်ဆောင်ခြင်းနဲ့ဆိုရင်ပြည်ထောင်စုလွှတ်တော်ကအဆိုပြုထားတဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးကနေပြီးတော့စတင်တင်တယ်လို့ကျွန်တော်ကယူဆတယ်နောက်တစ်ချက်ကဒီပြည်ထောင်စုလွှတ်တော်ဟာနော်ဒီပြည်ထောင်စုအစိုးရကိုလည်းပဲဖွဲ့စည်းရွေးချယ်ဖွဲ့စည်းပြီးတော့တာဝန်ပေးအပ်ထားတဲ့ဥပဒေပြုအမြင့်ဆုံးအဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်မလို့ဒီအဖွဲ့အစည်းကနေပြီးတော့တော့ဒီလွတ်တော်ကနေပြီးတော့အဆိုပြုတဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးကိုပြည်အောင်စုအစိုးရအနေနဲ့အထူးအလေးနဲ့ထားပြီးတော့ပေါ်ဆောင်မှုလိုအပ်တယ်လို့ကျွန်တော်ကမြင်နေတယ်ဗ
ျနိုင်ငံရေးဆွေးနွေးပွဲနဲ့ပတ်သက်တဲ့သဘောထားကိုဒေါက်တာရံမျိုးသိန်းကအခုလိုဆက်ပြောပါတယ
်နိုင်ငံရေးဆွေးနွေးပွဲတွေဟာအစိုးပိုင်းမှာနင်းနင်းနဲ့ကြေကြေပိုင်းတာပုံပြီးအသေးပဲရှိတယ်လို့မြင်တယ်ပထမအဆင့်မှာ
ရခိုင်မျိုးသားပါတီဥက္ကဋ္ဌအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကတော့6ပွင့်ဆိုင်ဆွေးနွေးပွဲကိုပြည်ထောင်စုလွှတ်တော်ကတောင်းဆိုတာဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာအချက်အသေးကိုဖြည့်ရှင်းနိုင်အောင်တောင်းဆိုတာဖြစ်ကြောင်းပြောပါတယ်။ထိရောက်တဲ့ဆွေးနွေးပွဲတွေဖြစ်ဖို့ဆောင်ရွက်ရမှာနိုင်ငံတော်အကြီးအကဲမှာတာဝန်ရှိတယ်လို့လည်းထောက်ပြပါတယ်
။သက်ဆုံးဆွေးနွေးပွဲဆိုတာအကြောင်းအရာတစ်ခုပေါ်မှာဥတီတွေမှာအဖြေတစ်ခုရအောင်ဆောင်ရွက်တာဖြစ်ပါတယ်။အဲ့တော့သက်ဆုံးဆွေးနွေးပွဲဆိုတာအကြောင်းအရာတွေများပြီးမှတော့အခြေတစ်ခုမရတဲ့ဆွေးနွေးပွဲမျိုးချိန်ဖန်များစွာလှုပ်လာမိခဲ့လို့ရှိရင်ပြည်ဆောင်ဆွေးနွေးပွဲကိုဥဆောင်ကျင်းပတဲ့အဖွဲ့အစည်းပေါ်မှာယုံကြည်မှုတနည်းအားဖြင့်ပြည်သူရဲ့ယုံကြည်မှုကတစ်ဖြည်းဖြည်းကျကျလာတတ်ပါတယ်အဲဒါကြောင့်ကျွန်တော်တို့ကတော့ထိရောက်တဲ့ပြည်ဆောင်ဆွေးနွေးပွဲဖြစ်အောင်ပါသင်းပါထိုက်တဲ့ပုံကူများဖြင့်အများလက်ခံတဲ့ညှိနှိုင်းချက်ရရှိတဲ့ဆုံးဖြတ်ချက်တစ်ခုကိုထောက်နိုင်အောင်ပါဝင်ပတ်သက်တဲ့ပုံကူများအားလုံးကအစီအစဉ်ပေးဖို့လိုပါတယ်သူတို့ရဲ့နိုင်ငံတော်အကြီးအကဲမှာတာဝန်အမှန်တကြီးကြီးမားမားရှိပါတယ်
6ပွင့်ဆိုင်ဆွေးနွေးပွဲမှာနိုင်ငံတော်သမ္မတပြည်သူ့လွှတ်တော်ဥက္ကဋ္ဌအမျိုးသားလွှတ်တော်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်တိုင်းရင်းသားအစုအဖွဲ့ကိုယ်စားလှယ်တဦးနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်တို့ပါဝင်ဖို့အတွက်ပြည်ထောင်စုလွှတ်တော်ကအစိုးပြုထားတာဖြစ်ပါတယ် NLD ပါတီရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးလက်ရှိအာဏာရပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အမြင်သဘောထားကိုသိနိုင်ဖို့အတွက်ပါတီဒူဥက္ကဋ္ဌဦးထေးဦးကိုဆက်သွယ်ခဲ့ပေမဲ့အစည်းအဝေးတက်ရောက်နေတာကြောင့်မေးမြန်းခွင့်မရခဲ့ပါဘူးအင်္ဂါနေ့ကနိုင်ငံတော်သမ္မတနဲ့တွေ့ဆုံတဲ့ဆွေးနွေးပွဲအပေါ်မှာတယောက်သူတချို့ကအားရကြိုဆိုတာတွေရှိခဲ့တယ်လို့တချို့ကတော့တယောက်သူတွေဖုံးပွားနေတာနဲ့တိကျတဲ့ဆုံးဖြတ်ချက်တွေမရတဲ့အပေါ်ဝေဖန်တာတွေလည်းရှိခဲ့ပါတယ်။မနေ့ကဆွေးနွေးပွဲကိုနိုင်ငံတော်သမ္မတဒုသမ္မတ2ဦး၊လွှတ်တော်ဥက္ကဋ္ဌ2ဦး၊ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌ၊တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုကာကွယ်ရေးဦးစီးချုပ်အပါအဝင်အဓိကပါတီကြီး3ဦးဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊အမျိုးသားဒီမိုကရေစီအဖွဲ့ချုပ်၊တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီ၊နိုင်ငံရေးအစုအဖွဲ့3ဘွဲကကိုယ်စားလှယ်တွေ၊တိုင်းရင်းသားကိုယ်စားလှယ်တွေနဲ့တိုင်းရင်းသားရေးရဝန်ကြီးတွေစုစုပေါင်း48ယောက်တက်ရောက်ခဲ့ကြတာဖြစ်ပါတယ်။